ျွန်တော်ဒီနေ့ဆရာတော်နှစ်ယောက်ကိုဖိတ်ခေါ်ဆက်သွယ်ရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာအစိုးရလက်ထက်ကအရေးကြီးဆုံးတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကမီဒီယာသမားတွေကသူ့လက်ထက်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးမေးတော့မီဒီယာတွေကိုပြောချင်တယ်နောက်ကျောင်းပြန်ပြီးမမေးပါနဲ့နောက်ကျောင်းပြန်ပြီးမဝေဖန်နဲ့ဆိုပြီးတော့တော့တွေးလိုက်ရပါတယ
်ဝေဖန်ရစ်တက်တက်မလုပ်နဲ့နောက်ကျောင်းပြန်တဲ့ဟာမျိုးလည်းမလုပ်ပါနဲ့နောက်ကျောင်းပြန်တဲ့ဟာကြီးတိုင်းပြည်တိုးတက်ရင်မဟုတ်ဘူးနော်နောက်ကျောင်းပြန်လာပြီးတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာဝေဖန်ရစ်တက်တက်ရုပ်ရင်ကိုကုတ်ကိုအရင်ဝေဖန်ရမယ်ကိုကိုကိုဝေဖန်ပြီးတော့မှသူများကိုဝေဖန်ရ
တယ်။အဲမီဒီယာကဝေဖန်ရင်းလို့ဆိုလို့ရှိရင်အန်တက်လက်ထက်တုန်းကဝေဖန်လို့မရခဲ့တဲ့အခါမှာခုလက်ထက်မှာ
နောက်ခါဒါကတော့သူစနစ်နဲ့စနစ်ချင်းမတူဘူးကွာ
။အဲအဲ့ဒါကြောင့်မို့ထောက်ပြပြောဆိုမှုတွေရှိတဲ့အပေါ်မှာအန်ကေကဟိုဝေဖန်လို့ဆိုလို့ရှိရင်လည်းအဲ့ပေါ်မှာလည်းဟိုဟာဖြစ်ပါရဲ့အန်ကေဟိုပြန်ပြီးတော့လည်းရှယ်ရ
တယ်။အေးမင်းတို့ဝေဖန်နေတာပဲလေကွာ
။ဟိုအန်ကေအနေနဲ့လေဟိုဒီချိန်မှာမီဒီယာပွင့်လင်းလာမှု
ပေါ်မှာ
ဝေဖန်နေလို့မမြင်ဘူးလေအဲ့ပေါ်မှာ
ဟာဟိုဝေဖန်နေတာပဲလေကွာ။ဝေဖန်နေလို့မမြင်လို့မရဘူးလေ။စနစ
်ပြော
တယ်ဟုတ်ထောက်ပြခဲ့
တာ။အေးနော
်
အဲ့မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမကောင်းတာကြီးပဲမဖြစ်နိုင်ဘူးဆိုကောင်းဒန်တွဲနေပါလိမ့်မယ်လို့ပြောပေမဲ့ဆိုတာတော့တခြားမတွေ့ရဘူးသူကအဲ့လိုသူ့ရဲ့နောက်ကျောင်းကိုရေးထားပေမဲ့မီဒီယာကဒီဟာတွေကိုထောက်ပြီးမိတဲ့အခါကျတော့သူကဒေါသအမျက်ချောင်းချောင်းထပြီးတော့တုံ့ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဆရာဦးကျော်မြင့်ရဲ့ခြေကိုကျွန်တော်ပထမဆုံးကြားချင်တာမြန်မာနိုင်ငံထဲမှာရှိနေတဲ့သတင်းလောကကဘယ်လိုတုံ့ပြန်ပြီးပြောကြလဲခင်ဗျာဒီကိစ္စနဲ့ပတ်သက်အများရဲ့ခံစားချက်ကဘယ်လိုရှိကြပါသလဲမီဒီယာလောကက
အများရဲ့ခံစားချက်ကသူကခုရဲ့အတိတ်ကိုသူကြောက်နေလို့ကာတယ်လို့မြင်ရပြောကြပါတယ်ဗျာအတိတ်ကအိမ်မဆူရှူကိုဗိုလ်ချုပ်ခင်ရုပ်ကိုယ်တိုင်လည်းဒါသူမျက်နေသေးပါပဲနိုင်ငံတကာစစ်ကုံရုံးကိုတင်ခံမယ်ဆိုပြီးတော့တော့မှသူကနမရှင်းအတော့ခံထားရတယ်ဆိုတော့လေသမိုင်းကိုသူတည်နေပါတယ်ဒါကြောင့်မလို့သူရဲ့အတိတ်ကိုသူမြည်ပြီးတော့မှတကားပိတ်ရတယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်ပါတယ်ဗျ။ဟိုကျွန်တော်တို့မိတ်ဆွေတွေကလည်းအဲ့ဒီလိုပဲမြင်ပါတယ
်။ဥမ္မာမောင်ကြီးခင်ဗျာဥမ္မာမောင်ကြီးကမြန်မာပြည်ပမှာနေပေမဲ့မြန်မာနိုင်ငံရဲ့ဖြစ်ရပ်တွေမီဒီယာလောကတွေကိုတစ်ချိန်လုံးစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။မြန်မာနိုင်ငံသတင်းသမက်ကကိုတည်ဆောင်နေတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဘယ်လိုပြောလို့ပါလဲခင်ဗျာဥမ္မာမောင
်ကြီး။ဟုတ်ကဲ့သူကလည်းကဒီနောက်ကျောင်းပြန်တဲ့ကိစ္စတွေကိုစာအုပ်ထုတ်ခဲ့တယ်။သူကျောင်းရှင်းရှင်းဝေရေးခဲ့တယ်။ဒါပေမဲ့လို့ဒီခေတ်သစ်လူငယ်တွေနဲ့ခေတ်သစ်မြန်မာနိုင်ငံကလူတွေသူရဲ့နောက်ကျောင်းကိုပြန်မသိသေးခြင်းတဲ့သဘောအဲ့ဒီသဘောမျိုးသူတားနေတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီနေရာမှာသူ့အနေနဲ့ကျွန်တော်ထင်တယ်သတိလွတ်ခဲ့တာကတော့ဒီသမိုင်းကိုပြန်ကြည့်တယ်အတိတ်ကိုပြန်ကြည့်တယ်နောက်ကျောင်းကိုပြန်ကြည့်တယ်ဆိုတော့ဟာဒီလက်စားချေဖို့ထက်ဟာဒီသင်္ကန်းစာယူဖို့သဘောမျိုးဟာရှိတင်တယ်ဆိုတော့အတွေ့အကြုံရှိတင်တယ်ဆိုတော့သူ့အနေနဲ့ဟာသတိမထားမိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျသူဒီလိုဒေါ်လာတကြီးတုံ့ပြန်တာကျွန်တော်အရင်တစ်ခါလဲတွေ့ပါတယ်သတင်းတော့တယောက်ကပဲမိပါတယ်အမျိုးသမီးသတင်းတော့တယောက်ကအဲဒီမြန်မာနိုင်ငံမှာဆီယောင်ပစ္စည်းတွေကိုပြုပြင်သွားတာနဲ့ပတ်သက်ပြီးတော့အဲဒီ archaeological ဆီယောင်သူရိသားစုဆောင်ကသူမိတာပညာရှင်ဆန်းဆန်းမိတာဖြစ်ပါတယ်ဒီပုဂ္ဂိုလ်ကပဲဒေါသတည်ခြင်းနဲ့အလားတူတွန့်ပြန်ခဲ့ပါတယ်ဆိုတော့အခုလည်းပဲအဲ့လိုဒေါသမျိုးကိုတွေ့နေရတော့သူကိုယ်တိုင်ကရောသူလုခဲ့တာတွေကိုဖုံးကွယ်ယုံဆက်ဆက်လာတကယ်မှန်နေတယ်လို့များထင်ပြီးတော့ဒေါသနဲ့တုံ့ပြန်နေရလားဆိုတာလည်းကျွန်တော်စဉ်းစားမိပါတယ်ကျောက်ကျော်မြင့်ပဲလို့သဘောပါလဲ
သူကိုလုခဲ့တာကိုမှန်နေတယ်လို့ရှိရင်သူ့မှာစိတ်ခံစားမှုရှိကြမလို့ဘူးလေသူချစ်ချစ်နဲ့နဲ့အာကျွန်တော်တို့ကဒီပုဂ္ဂိုလ်မှာဆိုလို့ပခံဖျားရည်ကျင်တာဆိုလို့ရှိရင်လည်းအတကယ်ကိုကြည့်စရာလည်းလုခဲ့တာပါသူပြီးတော့သူပြောပြလို့ရတယ်ဒေါသတကြီးနဲ့တုံ့ပြန်နေဆိုတာကိုကဟိုအမှားတော့ကန်လာပဲလေအဲ့တော့သူကိုယ်ဝင်ပြီးပါတယ်အဲ့ဟာသူလုခဲ့တာတွေကဒါမမှန်ဘူးမှားတယ်ဆိုတာပြီးလို့အဲ့ဒီလိုကန်လာလို့ကျွန်တော်မြင်ပါတယ်ဗျအ
ဲ့ကျွန်တော်ဒီနေရာမှာဆက်ဆက် BBC World Service ကို Ukraine နိုင်ငံသမ္မတဟောင်း Viktor Yanukovych ကပထမဆုံးအချိန်နိုင်ငံခြားမီဒီယာနဲ့အင်တာဗျူးပေးတာတွေ့ရပါတယ်ဒီမှာတွေ့လိုက်ပါတယ်ဒါမဲ့သူဟာသူ့ရဲ့မှားရင်းခဲ့တာသူတိုင်းပြည်ရဲ့အခြေအနေဟာသူ့ကိုအပြစ်တင်နေရတယ်အဲ့ဒီထက်မှသူစိတ်ဒေသတာဝန်ရှိတဲ့လူတယောက်ဆိုတော့သူဝန်ခံတယ်ဒါမဲ့သူရဲ့ချမ်းသာကြွယ်မှုတွေမြင်တော့လေဒေါသတကြီးမတုံ့ပြန်ပါဘူးသူတို့ဟာအေးအေးဆေးဆေးပဲပြောတယ်ဆိုတော့ကျွန်တော်တို့စီကဒီပုဂ္ဂိုလ်လောက်တာဝန်ကြီးကြီးကိုထမ်းဆောင်ရတဲ့ပုဂ္ဂိုလ်အခုဘာသာတရားကိုလည်းလိလလိုက်စားနေလို့ဘဝရဲ့ကြံတဲ့အချိန်တောင်ဒါရင်နဲ့ပဲကုံလွန်စီတော့မယ်လို့ပြောနေတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဒေါသတကြီးလောက်တော့တုံ့ပြန်ရသလဲအဲ့ဒါကြောင့်ကျွန်တော်ဒီမေးခွန်းမေးတာဖြစ်ပါတယ် ူဟာမှန်တယ်ထင်တယ်လို့သူလုခဲတကယ်အမှန်တရားကိုစော်ရတယ်လို့ငါထင်နေသလားတယောက်မှမမြင်သဘောထားလေးသိရတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာတချို့ကိစ္စတွေမှာတော့သူကသူမှန်တယ်လို့ထင်ပြီးတော့ကာကွယ်တာမျိုးရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့လို့ဒီပြည်ကမှန်လေးလေးမှလို့တော့တယ်အင်တာဗျူးမှာတော့ကျွန်တော်မြင်တာကတော့သူဟာသူလောက်ရတဲ့အတွက်ကိုသူတာဝန်မယူဘဲနဲ့စနစ်ကိုပုံချခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဟာဒီစစ်အစိုးရခေတ်ကစစ်အစိုးရရဲ့စနစ်မလို့သူလောက်ခဲ့ရပါတယ်ဆိုတဲ့သဘောနဲ့ဟာသူမှာတာဝန်မရှိဘူးစနစ်မှာတာဝန်ရှိပါတယ်ဆိုတဲ့သဘောနဲ့ပုံချသွားတာကိုကျွန်တော်တို့တွေ့ရပါတယ်ဒါကိုကြည့်ချင်းအချင်းသူဟာဟာတချို့ကိစ္စတွေမှာသူကသူဝန်ခံရဲတဲ့ကိစ္စမျိုးရှိကောင်းရှိနိုင်ပေမဲ့လို့တချို့ကိစ္စတွေမှာတော့ဒီပခုံးဆောင်တဲ့သဘောမျိုးဟာဒီလောက်ခဲ့တာကိုလည်းကျွန်တော်တို့အခုဆိုတင်နေချာချာမြင်လိုက်ရပါပြီ
အဲ့ဒါကျွန်တော်လည်းတွေးမိပါတယ်သူရေးတဲ့စာအုပ်ထဲမှာလည်းပဲကောင်းတဲ့အလုပ်ကိုဆိုရင်သူပဲလို့လုပ်ခဲ့ရတဲ့ဆိုတဲ့ပုံစံမျိုးရေးတဲ့သဘောတွေ့ပြီးတော့အမှားရင်းတစုံတရာဆိုလို့ရှိရင်ဒါစုပေါင်းကောင်းဆောင်မှုဖြစ်တယ်အထက်မင်းကိုလိုက်နာပြီးလုပ်ရတာဖြစ်တယ်စသဖြင့်သိရပါတယ်ရောက်ကြွင်မြင်ဘာပြောချင်ပါလဲခင်ဗျာသ
ူသဖြင့်သူစာအုပ်ထဲမှာလည်းသူဖော်ပြထားပါတယ်သူရှေ့အာနာဒုတိယကြိမ်ပေးအောင်သူဘယ်လိုပြုချခဲ့တယ်ကြိုးခိုင်ခဲ့တယ်ဆိုတာသူစာအုပ်ထဲမှာလည်းသူဒီပိုင်းကစဖော်ပြထားပါတယ်အဲ့ဒီတော့ဒီစီအနာလေးမျိုးကြီးဖြစ်လာအောင်ခဏတာကသူ့ပဲလေဟိုစနစ်မဟုတ်ဘူးအဲ့တော့ကျွန်တော်ထင်ပါတယ်ဒီသူ့အလုပ်သူ့တာဝန်သူ့အမားတွေသူသိပုံရပါတယ်ခင်ဗ
ျနောက်သူ့စာဦးဆိုလို့သူကဘယ်လိုတည်ဆောက်ရေးလုပ်ငန်းတွေကိုလုပ်ခဲ့တာပဲတရားမှာသွားခဲ့တဲ့ဒီဓာတ်ပုံတွေနဲ့ပဲရှုံးရှုံးအောင်ပြတာပါတကယ်သိချင်တာကရွေးကောက်ပွဲရလောက်ကိုဘာကြောင့်သူတို့မလိုက်နာခဲ့တာလဲဘာကြောင့်အာဏာမလွှဲခဲ့တာလဲ88မှာတိတ်ကွတာစနပြပွဲကိုနှိတ်ကွတာ heavy handed ပေါ်လေအရာလိုအပ်တဲ့အထက်အင်အားသုံးပြီးတော့နိုင်ငံတကာမှာလည်းဖြစ်နေတာပဲလောက်တောင်သူတို့ဟာဘာကြောင့်ပြစ်တက်ခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးတော့ဘာမှရှင်းရှင်းလင်းလင်းပြောတာလည်းမတွေ့ဘူးမှားတယ်လို့ယူဆဟန်လည်းတခုမှမတွေ့ပါဘူးဆောက်မှမြင်ပါပြောစရာတွေ့ပါလားအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးတဲ့အထက်လက်တကူ
ဟုတ်ကဲ့ဒီသူစာအုပ်ထဲမှာတော့သွားသွားဆရာဦးကျော်စံတော်ပြောသလိုပါနော်သူကိစ္စကိုသာသူရှင်းရှင်းဝေအောင်ပြောသွားတာကိုကျွန်တော်တို့တွေ့ရပါတယ်နောက်ပြီးတော့ဒီအကြီးဆုံးအကြောင်းအရာတွေဖြစ်တဲ့ဒီ88အဲ့ဒါဒီတပိတ်တုံးကအဲ့ဒါတံပြန်တပိတ်ဆိုတဲ့ကိစ္စမှာသူဥဆောင်ပြီးတော့နေနေရတယ်ဆိုတဲ့ကိစ္စမျိုးကြီးဒါနဲ့ပတ်သက်ပြီးတော့လည်းအရေးအဝတ်တော့သူပြောခဲ့တာကိုမတွေ့ရပါဘူး။နောက်ပြီးတော့သူဟာဒီနဝတအစိုးရအဖွဲ့မှာရောနာဖအစိုးရအဖွဲ့မှာရောအဲ့ဒါအတွင်းမှုတစ်ဆိုတာဝန်ကိုယူပြီးတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တစ်ဖွဲ့လုံးကိုထိန်းချုပ်နိုင်တဲ့တာဝန်ကိုယူထားခဲ့တယ်။ဆောင်းလိုင်းမှုချုပ်အနေနဲ့လည်းအဲ့ဒါသူဟာလူတွေကိုဖမ်းဆီးနှိပ်စက်တာတွေအဲ့ဒါညှဉ်းပန်းတာတွေနောက်ဆုံးဒီတပ်ဖြတ်တဲ့ကိစ္စမျိုးတွေအကြည့်ကိုကျူးလွန်ခဲ့တယ်ဒါတွေနဲ့ပတ်သက်ပြီးတော့လည်းသူ့စင်ကြီးတွေကိုသတုံးတရားတော့မှကျွန်တော်တို့မတွေ့ရပါဘူးလူများကမျှလင့်ခဲ့ကြတာကတော့သူ့စာအုပ်ထွက်လာရင်သူဟာအနည်းဆုံးတော့ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကိုဟာတောင်းပန်စကားဆိုမယ်လို့လူတွေကမျှလင့်ခဲ့ပေမဲ့ဒါတွေကိုဟာမတွေ့ရတဲ့အပြင်သူကပြန်သူကတခံပြန်ပြီးတော့သူများကိုဆွဆွဲတဲ့ကိစ္စမျိုးတွေအဲ့ဒီစာအုပ်ထဲမှာကျွန်တော်တို့တွေ့ရပါတယ်ဟိုထင်တာကတော့သူသာတကယ်လို့တခုခုထုတ်ပြောလိုက်မယ်ဆိုလို့ရှိရင်ဝန်ခံတဲ့သဘောတက်ရောက်မယ်ဝန်ခံတဲ့သဘောတက်ရောက်မယ်ဆိုလို့ရှိရင်တစ်ချိန်ချိန်မှာဒီအနာဂတ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီဆိုတော့ပြောရတဲ့နိုင်ငံတကာခုံရုံးမှာပဲဖြစ်ဖြစ်ဟာသူ့ကိုအမှုစစ်တဲ့အခါမှာသူ့ကိုယ်တိုင်ဝန်ခံခဲ့တယ်ဆိုတဲ့အချက်တွေဟာသူ့ကိုပြန်ပြီးတော့ချီနှောင်နိုင်တယ်တုံနှောင်နိုင်တယ်ဆိုတဲ့သဘောမျိုးအဲသဘောထားတာလည်းဖြစ်နိုင်ပါတယ်ခင
်ဗျအဲ့ဒါနဲ့ပတ်သက်ပြီးဆရာဦးကျော်ရင်မြင့်ဆရာတည်နှမလည်းဖြစ်တယ်ဆိုင်ဆရာလည်းဖြစ်တယ်ဆိုတော့ဆရာတို့စာပေအတိုင်းတိုင်းကပုဂ္ဂိုလ်တွေရောဘယ်လိုသဘောထားကြပါလဲခင်ဗျအ
ဲသမားတို့ကျွန်တော်တို့ကြည့်ပြောပြတာတော့ဝယ်ဖားရ6000မတန်ဘူးဆိုတာပြောပြတဲ့ပေါ်ရ။ဘာလို့လဲတော့ခုနဆောင်းမမကြီးပြောသွားတယ်လို့ပါပဲ။ဟိုကျွန်တော်တို့ညွှန်လင်းထားတာမပါတဲ့လောက်ပဲ။တခုတော့ရှိပါတယ်ကျွန်တော်ဆောင်းမမကြီးကိုချက်ချင်းပြီးပြောတာမဟုတ်ပါဘူး။အဲအဲ့ဒီစာအုပ်ထဲမှာသူ့လောက်ပဲလူတွေအလုံးစုံလုခဲ့တာနဲ့ပတ်သက်ပြီးတော့ sorry ဆိုတာလောက်ကလေးတော့အရေးအယောင်လောက်ဒီရေးသွားပါတယ်။အဲအဲ့ဒီ sorry ဆိုပြောလို့လောက်နေပြန်သူကပြီးသွားပြီလို့တောင်းဝန်ကျေးပြီလို့ထင်သလားတော့မသိဘူး။အဲ့ဒါလေးတစ်ချက်တော့တွေ့မိပါရဲ့ဗျဟိုလူကြီးကပြောလို့ရှင်တော့ညှိုလင့်ထားတာနဲ့သူ့စာအုပ်ကတခြားစီပါပဲသူ့နာမည်ရောင်းစားတာလို့ပဲလူတွေကပြောကြပါတယ်သူ့စာအုပ်ကြီးနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ကျွန်တော်ပြန်ပြောလို့ရှင်သူ့စာအုပ်ကြီးကိုသူရေးတယ်လို့မထင်ရပါဘူးတယောက်ယောက်ကရေးပြရတယ်လို့ဆိုကြတယ်ပေါ့ဒီသူရေးပြတယ်လို့လည်းကျွန်တော်တို့လောကမှာတော့ပြောရတယ်လို့ရှိတာပေါ့ထားပါတော့ဒါအရင်ကြည့်ပါဦးအဲဒီစာအုပ်ရေးပြတဲ့သူကသူ့အကြိုက်ကြီးပဲဒီပြရတယ်သူမကြရင်ဘုံမခိုင်းရင်ပြောရတာဒီကိုခြံထားရတယ်လို့လည်းထင်ပါတယ်လူကြီးပြန်ပြောလို့ရှင်တော့ဆောင်းမမင်းနဲ့ကျွန်တော်သဘောတူပါတယ်သူသေးဖို့ကြောင့်လည်းဒီစာအုပ်ကြီးလည်းပေါ်လွင်နေအခုသူပြောနေတာဒီကလည်းပေါ်လွင်နေလို့မြင်ပါတယ
်ဒါပေမဲ့အခုနိုင်ငံတကာမှာတောင်အာဖရိက trend လို့ပေါ် truth and reconciliation အပန်တရားဖော်ထုတ်ပြီးတော့ပြန်လည်သိမြရေးလုပ်နေကြတာပဲဒီမြန်မာနိုင်ငံမှာအင်အားကြီးရဲ့အတိုက်ခံပိုင်းကလည်းလူစကားမျိုးပဲပြောနေကြတာပဲဆောက်ကြွင်မြင်
ခုပါတဲ့ကစားကိုတော့သတိကြည့်ပဲဆိုတော့သတိကအတိတ်ကိုသူဒီမုန်းချိန်မှာပြန်ပြီးတော့မသွားဘူးဆိုတော့သူအချင်းချင်းပြောနေတာဒါပေမဲ့ဟိုကိုယ်စိတ်နဲ့နိုင်မရင်ဆိုတော့လည်းပဲတချို့ဘုရုပ်ကြီးတွေကအဲ့ဒါကိုမယုံရဘူးထင်တယ်သူတို့စိတ်နဲ့ပဲနိုင်နေသလားမသိဘူးအမှန်တကယ်ကတော့အဲ့ဒီနောက်ကဟာဒီကိုပြန်ပြီးတော့မှဒီမုန်းကြီးခြေပြီးတော့မှရှေ့ကိုဆက်သွားတဲ့စိတ်ဓာတ်တွေကိုဘုရုပ်ကြီးတွေရောတိုက်ခန့်တွေရောထားနိုင်ရင်တော့တိုင်းပြည်ကရွေ့မယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးပြောလို့တာကတော့အဲ့မိရဲ့အမျိုးသမီးသတင်းထောက်နှစ်ဦးကိုကျွန်တော်ချစ်ကြည့်လိုပါတယ်သူတို့ဟာတစ်ဖက်ကဒေါသတကြီးဘလောက်တုံ့ပြန်နေပေမဲ့သူတို့ဟာသူတို့မိကျင်တဲ့မိခွန်းကိုတက်တက်မမဆက်ပြီးမိသွားနိုင်တယ်ဆရာဥမ္မာမောင်မြင်းသဘောထားဘယ်လိုမြင်ပါလဲအဲ့မျိုးသူည
ာဟုတ်ပါတယ်ခင်ဗျာကျွန်တော်လည်းအင်မတန်ဟောပြီးတော့အင်မတန်လေးစားမိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလောကကိုဖိနှိပ်ကြတာနေပေါင်းအဲ့တလောက်ကြာခဲ့တဲ့အချိန်အောင်အခုလိုမျိုးဟာတတ်သိရှိတဲ့သတင်းသမားတွေအဲ့ကူလောက်ကိုစီးရင်းနဲ့လုံနိုင်တဲ့တရားသမားတွေရှိတယ်ဆိုတော့ကျွန်တော်တို့မီဒီယာလောကအတွက်တော့အားရစရာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရောက်ကြရင်မြင်မှတ်ချက်လေးပြောပါဦးခင်ဗျာ
ကျွန်တော်လည်းအတူတူပါပဲအချို့တိကျွန်တော်တို့မြန်မာတရားလောကမှာလူငယ်တရားသမားတွေအခုအများကြီးနေရာတွေယူလာတဲ့လူတွေလှုပ်လာတဲ့အဲ့ဒီခေတ်မှမှတကအမျိုးသမီးလေးပို့ပြီးတော့ဖြူချွန်တယ်ပို့ပြီးတော့ကြိုးစားတယ်ပို့ပြီးတော်ကြတယ်ပို့ပြီးတော့လည်းသတိမွေးပြီးလုပ်နေပြပါတယ်အဲ့တော့ကျွန်တော်လူငယ်တွေအားလုံးမြို့သမီးရောမြို့သားရောကိုလည်းအတိအမှတ်ကြည့်တယ်ချစ်ကြည့်တယ်လေးစားတယ်သူတို့ပြန်အမျိုးသမီးလူငယ်တွေတဲ့တော့ပြီးပို့ပြီးလေးစားချစ်ကြည့်တယ်ဆိုတာလေးပြောချင်ပါတယ်